ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနားမှာမွတ်စလင်ဆယ်ဦးအသက်ခံရတဲ့တရင်ကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေစဉ်မှာပြီးခဲ့တဲ့ဒီဇင်ဘာလကဖမ်းဆီးခံရပြီးတော့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်စစ်ဆေးခံနေရတဲ့ Writers သတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုအတွက်နှစ်ဖက်သက်တွေတွေကိုမင်းမြန်ကြားနာမှုတင်းနယ်လာနေကပြီးဆုံးသွားပါပြီ။ဒါကြောင့်လာမယ့်သတင်းနှစ်ပတ်အကြာဩဂတ်လ20ရက်နေ့ကျရင်တရားလိုရှေ့နေတွေနဲ့ဆစ်ဆွဲခံရသူတွေဘက်ကရှေ့နေတွေအပိသက်လျှောက်လဲချက်တွေပေးရတော့မှာဖြစ်ပါတယ်။အပိသက်လျှောက်လဲချက်တွေပြီးသွားရင်တော့တရားသူကြီးကဆုံးဖြတ်အမိန့်ချမှာဖြစ်တာကြောင့်မျက်မျှတတမှန်မှန်ကန်ကန်ဆောင်ရွက်ဖို့မျှော်လင့်တယ်လို့သတင်းတောက်ကိုဝလုံးကတတိလနေ့ရုံထုတ်ဆင်မှာအခုလိုပြောကြားခဲ့ပါတယ
်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီနေ့ကတက်တည်နောက်ဆုံးနေ့ဖြစ်ပါတယ်။အဲ့တော့မကြာခင်မှာကျွန်တော်တို့ကိုပြန်လည်နောက်နှစ်ပတ်ဆိုရင်ပြန်လည်လျှောက်လဲချက်ပေးမှာပါ။နောက်ဆိုရင်တော့အမိန့်ချမဲ့ရောက်မှာပေါ့လေ။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီမှုကိုမျက်မျှတတနဲ့မှန်မှန်ကန်ကန်ဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခင်ဗျာ။
ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတင်းနယ်လာနေတဲ့ကကြားနာပွဲမှာတော့ Writers သတင်းတောက်တွေဘက်ကနောက်ဆုံးတရားလူပြတက်တည်နှစ်ယောက်တရားခွဲမှာလာရောက်ထွက်ဆိုခဲ့ကြပါတယ်။တက်တည်နှစ်ယောက်ကတော့ရန်ကုန်သတင်းစာပညာသင်တန်းကျောင်းကဒါရိုက်တာလည်းဖြစ်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ကိုသတင်းစာပညာသင်ကြားပေးခဲ့သူလည်းဖြစ်တဲ့ဦးရဲနိုင်မိုးနဲ့ကိုဝလုံးနဲ့အတူပရဟိတလုပ်ငန်းတွေအတူလုပ်ကိုင်ခဲ့သူကိုတန့်စင်စိုးတို့ဖြစ်ကြပါတယ်။ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်လုံးဟာလူလူကိုအကျိုးရှိစေတဲ့သတင်းတွေကိုအာယုံဆိုင်သတင်းရေးသားကြသူတွေဖြစ်ကြပြီးတော့သူတို့ရေးခဲ့တဲ့သတင်းတွေထဲမှာသတင်းမီဒီယာကျင့်ဝတ်ကိုဖောက်ဖျက်တဲ့သတင်းမျိုးတစ်ခုမှမတွေ့ဘူးသေးဘူးလို့ဦးရဲနိုင်မိုးကထွက်ဆိုသွားခဲ့ပါတယ်။အောက်ခြေလူတန်းစားတွေအကြောင်းနဲ့လူမှုဘဝနဲ့ဆိုင်တဲ့သတင်းမျိုးတွေကိုအဓိကထားသတင်းရေးသားခဲ့လို့စုတွေရခဲ့ကြတဲ့သတင်းသမားတွေဖြစ်တယ်လို့လည်းထွက်ဆိုခဲ့ပါတယ်။ပြစ်ချက်တွေပြဿနာတွေကိုအပြုသဘောနဲ့ထုတ်ဖော်တာကလူအတိုင်းအဝိုင်းနဲ့နိုင်ငံကိုအကျိုးရှိစေရေးပြင်ဆင်ဖို့အခွင့်အရေးပေးတဲ့သဘောဖြစ်ကြောင်းနဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသတင်းတောက်တွေအတွက်အရေးအကြီးဆုံးလှုပ်ရက်ဖြစ်တဲ့အမှန်တရားကိုဖော်ထုတ်ခဲ့ကြသူတွေဖြစ်တယ်လို့လည်းဦးရဲနိုင်မိုးကတရားရုံးမှာထွက်ဆိုသွားတဲ့အကြောင်း Writers သတင်းမှာဖော်ပြပါဗျာ။ကိုဝါလုံးနဲ့အတူသဘာဝဘေးဒဏ်ခံရသူတွေကိုအကူအညီပေးတာဆေးရနွမ်းပါတဲ့ကလေးတွေအတွက်စာအုပ်ထုတ်ဝေလူရန်းနာတွေလုပ်ခဲ့တဲ့အပြင်ပုံပြောသူများအဖွဲ့မှအတူဆောင်ရွက်ခဲ့တဲ့ကိုတန့်စင်စိုးကလည်းကိုဝါလုံးဟာအချင်းပြတ်မှုကိုယွံမုံးသူချင်းဝက်တွေကိုအမြဲလိုက်နာသူဖြစ်တယ်လို့ထွက်ဆိုသွားပါတယ်။တကယ်လို့ရှင့်နေဦးမိုးသူအောင်ဘက်ကတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဘလို့ရည်ရွယ်ချက်နဲ့သတင်းလိုက်တယ်လဲဆိုတာသိနိုင်မသိနိုင်ဆိုတာနဲ့သတင်းသမားချင်းဝက်နဲ့အညီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ယုံကြည်သလားဆိုတာကိုတက်တယ်တွေကိုအဓိကထားမေးမြန်းခဲ့ပါတယ်။ဩဂတ်လ6ရက်တနင်္လာနေ့ကကြားနာမှုဟာအမှုအတွေ့နောက်ဆုံးတက်တွေတွေလာရောက်ထွက်ဆိုကြတဲ့ကြားနာမှုဖြစ်ပါတယ်။2019ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဒုတက်ကျနိုင်လင်းရဲ့ချိန်ဆမှုနဲ့ရန်ကုန်မြို့စွန်စားတောက်ဆောင်မှာတွားရောက်တွေ့ဆုံခဲ့တဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအဲ့ဒီညမှာပဲဖမ်းဆီးခံခဲ့ရတာပါ။သူတို့အဖမ်းမခံရခင်လေးမှာဒုတက်ကျနိုင်လင်းကသူတို့လက်ထဲစာရွက်စာတမ်းတွေပေးပြီးထောင်ချောက်ဆင်ဖမ်းဆီးခဲ့တယ်ဆိုတာကိုသတင်းတောက်နှစ်ယောက်လုံးကတရားရုံးမှာအလေးထားထွက်ဆိုထားကြပါဗျ။သူတို့ကိုတရားစွဲထားတဲ့ရဲတပ်ဖွဲ့ဘက်ကတရားလူပြတက်တည်တယောက်ဖြစ်တဲ့ဒူရဲမှုမိုးရံနိုင်ကိုဧပြီလမှာစစ်ဆေးခဲ့စဉ်တုန်းကလည်း Writers သတင်းတောက်နှစ်ယောက်ကိုထောင်ချောက်ဆင်ဖမ်းဖို့ရဲအရာရှိတဦးကခိုင်းစေခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပါဗျ။ဒုတက်ကျနိုင်လင်းကတော့သတင်းတောက်တွေကို2019ဒီဇင်ဘာ12ရက်နေ့ညကတွေ့ဆုံခဲ့တယ်ဆိုတာကိုအတည်ပြုပြောပေမဲ့သူ့ကိုရဲမှုချုပ်တင်ကိုကိုကထောင်ချောက်ဆင်ဖမ်းဆီးခိုင်းခဲ့တယ်ဆိုတဲ့အချက်ကိုတရားရုံးမှာညှင်းဆန်ထားပါတယ်။သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေ31ကားငယ်နဲ့ဆွဲချက်တင်စစ်ဆေးခံရတာဖြစ်ပါတယ်။ဒါပေမဲ့တရားလုံးနဲ့တရားလူပြတက်တွေရဲ့ထွက်ဆိုချက်တွေထဲမှာသတင်းတောက်တွေလက်ဝဲတွေ့တယ်ဆိုတဲ့စာရွက်စာတမ်းတွေကိုဘသူကပေးတာလဲဆိုတာတိတိကျကျမပြောနိုင်ကြဘူးလို့သတင်းတောက်တွေရဲ့ရှေ့နေဦးတန်းစုံအောင်ကပြောပါတယ်
။အခုချိန်ထိဟိုဖပီးသည်များနော်တရားလုံးနဲ့တရားလူပြတ်သက်တွေထွက်ဆိုချက်အရာဒီသူတို့လက်ထဲမှာတွေ့တယ်ဆိုတာစာရွက်စာတမ်းတွေကနော်ဘယ်သူပေးတယ်ဆိုတာမပေါ်ပါဘူး။နော်ဘယ်အစိုးရဘယ်ဌာနကပျောက်သွားတာဆိုတာမပေါ်ပါဘူး။ဒီခါကိုလည်းဟိုဘယ်သက်တွေမှမပြောနိုင်ဘူး။ဒါပေမဲ့ဟိုကိုမိုးရနိုင်တယောက်ပဲဒီဒီကလကနောက်ွယ်ရာဖြစ်ပြတယ်ကိုဘသူကဘလို့စီစဉ်နေဟာလားအဲဘယ်စာရွက်တွေကိုဘသူကပေးဖို့ဘသူကခိုင်းနေဆိုတဲ့ဟာလေးထွက်ဆိုသွားတာ
လျှို့ဝှက်စာရွက်စာတမ်းတွေပေးသူကိုအရေးယူထားတာမျိုးမရှိတာကြောင့်ဆွဆွဲခံထားရတဲ့ကိုဝါလုံးတဲ့ကိုကျော်ဆိုးဦးတို့မှပိုတော်အပြစ်မရှိဘူးလို့လည်းဦးတန်းစုံအောင်ကပြောပါတယ
်ဒီစာစာတိုင်းနဲ့ပတ်သက်ပြီးတော့ပျောက်ပါတယ်ဆိုပြီးတော့နော်ဘယ်ဌာနကမှဘယ်သူ့ကိုမှအရေးယူထားတာမရှိဘူးမင်းကလက်ထဲမှာရရဆိုရင်ပေးသူရှိလို့เนาะအဲ့တော့ပေးသူကိုဒီလိုဝက်စားစားနဲ့ပေးသူကိုရေးယူထားတာမရှိဘူး အဲ့တော့ပေးသူတောင်မှအယူခံခြင်းမရှိဘူးဆိုလို့ရှိရင်ဒီဆွဆွဲခံရတဲ့လူတွေကပို့ပြီးတော့မရှိဘူ
းဒီမိုကရေစီအပြောင်းလဲလုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိုးတက်မှုရှိမရှိစမ်းသပ်တဲ့အမှုအဖြစ် Writers သတင်းတောက်နှစ်ယောက်ရဲ့အမှုကိုနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေပါတယ်စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့ဩဂတ်လ4ရက်နေ့မှာတီးခြားတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါမ်ပီယိုက Writers သတင်းတောက်နှစ်ယောက်ကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်အမေရိကန်ရဲ့စိုးရိမ်မှုကိုဝန်ကြီးဦးကျော်တင်ကိုပြောကြားခဲ့ပါတယ်သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးတဲ့လို့လဲဝန်ကြီးပေါမ်ပီယိုကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ရှင်